မြန်မာလူခွင့်ရေးဆိုးဝါးလာတာကြောင့်တိုတန်နဲ့ Chevron စွမ်းအင်ကုမ္ပဏီကြီးတွေကလုပ်ငန်းရပ်တော့မယ်လို့ကြေညာလိုက်ပါတယ်။မြန်မာနိုင်ငံအတွင်းလူခွင့်ရေးချိုးဖောက်မှုတွေဆိုးဝါးလာနေတာကြောင့်နိုင်ငံတွေကစီးပွားရေးလုပ်ငန်းတွေကိုပြန်ရုပ်သိမ်းတော့မယ်လို့ပြင်သစ်စွမ်းအင်ကုမ္ပဏီတိုတန်နဲ့ American စွမ်းအင်ကုမ္ပဏီ Chevron တို့ကဒီနေ့ထုတ်ပြန်လိုက်ပါတယ်။ဒီကဲတဲ့ Ferrari ဆီယနာသိမ်းပြီးနောက်ပိုင်းအနောက်နိုင်ငံကယင်းနှမြုံနယ်မှုကုမ္ပဏီတွေမြန်မာနိုင်ငံတွေကပြန်လည်ဆွတ်ခွာနေချိန်မှာတိုတန်နဲ့ Chevron စွမ်းအင်ကုမ္ပဏီကြီးတွေလည်းအခုပါလာတာပါ။အနာသိမှုနောက်ပိုင်းလူခွင်နဲ့တရားဥပဒေစုံမွေးကိမဲမှုတွေပိုဆိုးလာတာကြောင့်စစ်ကောင်စီရဲ့အကျိုးစီးပွားတွေကိုဖြည့်ဆည်းပေးတာမျိုးမဖြစ်စေဖို့လုပ်ငန်းတွေပြန်ရုံသိမ်းရတော့မယ်လို့တိုတယ်ကုမ္ပဏီရဲ့ထုတ်ပြန်ချက်ထဲမှာရှင်းပြထားပါတယ်။အလားတူ American Chevron ကုမ္ပဏီကလည်းသူတို့လုပ်ငန်းတွေပြန်ရုံသိမ်းတော့မယ်လို့တိုတယ်ကုမ္ပဏီနဲ့ရှင်းစင်နောက်ဆင်းပဲထုတ်ပြန်လိုက်ပါတယ်။အချိန်နဲ့မှာပဲ Thai စွမ်းအင်ကုမ္ပဏီ PTT ကလည်းမြန်မာနိုင်ငံတွင်းအခြေအနေတွေကိုသတိထားစောင့်ကြည့်နေကြောင်းနဲ့ထိုင်းနဲ့မြန်မာနှစ်နိုင်ငံလုံးရဲ့စွမ်းအင်လိုအပ်ချက်အရေးကြီးတဲ့ပုံမှာအဓိကထားစဉ်းစားလှုပ်ရှားနေရကြောင်းထုတ်ပြန်ထားပါတယ်။ Total Company ဟာ1992ခုနှစ်ကစပြီးရတနာသဘာဝတန်းငွေစီမံကိန်းမှာ Chevron PTTE စစ်တပ်ထိန်းချုပ်ထားတဲ့မြမကြီးနဲ့တဲ့သဘာဝတန်းငွေလုပ်ငန်း MOG တို့နဲ့ပေါင်းပြီးသဘာဝတန်းငွေထုတ်လာခဲ့တာအပြင်မုတ်တမသဘာဝတန်းငွေကုမ္ပဏီ MGTC မှာလည်းအစုရှယ်ယာဝင်ထားပါတယ်ခင်ဗျ။